ကိုညင်ယောင်တို့ Erect Down တက်နေတဲ့အဖွဲ့ကဒီနေ့ဆိုလို့ရှိရင်စပြီးတော့ Erect Down ထဲကိုစတက်နေပြီလို့သိရရကြတက်တဲ့အချိန်ညာဘယ်လိုရှိလဲတစ်ချက်လောက်ရှင်းပြပေးပါဦ
းဒီမနေ့တနားရီ15မိနစ်ကကိုဝင်းကိုကိုနဲ့ကိုဖြည်းဖြည်းအောင်နဲ့ Base Scan ကနေပြီးတော့ Camp 2ကိုအသားပြီးဆိုတော့အဲ့ဒီအများဆုံးအပိုင်းဖြစ်တဲ့ဒီ Campo Ice Fall ဒီမနေ့အအေးဆုံးအချိန်မှာပေါ့ Campo Ice Fall ရဲ့အငြိမ်းဆုံးအချိန်မှာဖြတ်ကြတယ်အခု Campo Ice Fall ရဲ့ခက်ခဲကြော်ပြီးတော့ Camp 2ကိုဒီမှာတန်းပဲမနေ့ကရောက်တာ
ပထမဆုံးကကိုညီညောင်တို့ဒီ3ယောက်တက်ဖို့စီစဉ်ထားတာအနေပြီးတော့ကိုညီညောင်ကဘာဖြစ်လို့ဒီ base camp မှာကျန်ခဲ့တာလဲအဲ့ဒါလေးလည်းတစ်ချက်လောက်ရှင်းပြပေးပါလားဗျာ
ကျွန်တော် camp 2ကနေ camp 3ရဲ့တက်တဲ့နေ့မှာမီတာ6900လောက်မှာစပြီးတော့တက်တဲ့ရဲ့နေတာလေနောက်ပြီးတော့ကောင်းခိုက်တယ် RF scan ကို scan ပေါ်ပြတော့ကျွန်တော် Harry ကိုပြလိုက်တယ် Harry က60အနေ80လောက်ပုံမှန်ကျရမယ်ဟာ Harry ကရကျော်ဖြစ်နေတဲ့ခါကျတော့ဖြစ်နိုင်ကြီးကတောင်ပေါ်တက်တဲ့ခါမီတာ9000ကျော်တက်တဲ့ခါကျလို့ရှိရင်နှလုံးကအရင်လှုပ်လှုပ်ရတဲ့အတွက်ကြောင့်တခြားသောဒီအဆုံနဲ့ထားသောအုံနှောင်းရဲ့ function တွေကိုဒီသွေးလက်ပတ်မှုကနှလုံးကအရင်လှုပ်လှုပ်တဲ့ခါကျတော့ဒီကိုက်သွားတဲ့ခါကျလို့ရှိရင်ဒိနိုင်တယ်ကျန်တဲ့ပြဿနာဘာမှမရှိဘူး base camp နေဦးတွေကဖြစ်ဖြစ်တယ်နောက်ပြီးတော့ team နေနဲ့ပြန်တွေ့ကြည့်လိုက်တော့ကျွန်တော်တို့ team မှာရှားပါ4ယောက်ရှိတယ်အကယ်ကျွန်တော်နေခဲ့တဲ့ခါကျလို့ရှိရင်တက်သွားတဲ့ကိုဝင်းကိုနဲ့ဒီပြောင်းနေမှာရှားပါ 1:2 ratio တက်လို့ရတော့အဲ့ဒါနဲ့အဖက်ဖက်ကစဉ်းစားပြီးတဲ့ခါကျတော့ကျွန်တော် team decision နဲ့ခြားတယ်ကျွန်တော် base camp မှာနေခဲ့တယ်ဒီကတော့ကျမရဲ့အခြေအနေရပါ
ကျန်တဲ့2ယောက်ရဲ့ကျမရဲ့အခြေအနေရရောဘယ်လိုမျိုးနေထားစပ်တယ်ဗျ
ကျန်တဲ့2ယောက်ရဲ့ကျမရဲ့အခြေအနေရတော့အပြေဝါကောင်းတယ် 100% ဒီဘက်မှာရှိရလို့ပြောလို့ရတယ်ဒီနေ့15ရက်နေ့နေထားမှာရသည်ဘူးပါလေတော်တော်များများလာပြီးပြီးတော့ကြည်လင်နေလို့ပြောလို့ရတယ်တောင်ရဲ့ကျမရဲ့လူရဲ့ကျမရဲ့အဖက်ဖက်က okay လို့ပြောလို့ရတယ်
တောင်ထိပ်တက်ဖို့ကရောဒီဘယ်လိုမျိုးစီစဉ်ထားရလဲဗျအခုတက်သွားရတောင်လျှောက်တောင်ထိပ်ကိုတန်းတက်မှလားဒါမှမဟုတ်စကန်တစ်ခုမှရသည်ဘူးအခြေအနေကိုပြန်ဆောင်ပြီးမှတက်မှလားအဲ့ဒါလေးလည်းရှင်းပြပေးပါဦးဗ
ျလမ်းကြောင်းအနေထားအားလုံးလည်းကျွမ်းကျင်လိမ်မာပြီးတော့ family ရဖြစ်သွားပြီ15ရက်နေ့ဒီနေ့ပြီးမနေ့တနားရက်နေ့ camp 1ကိုကျော်ပြီးတော့ camp 2တိုက်ချောက်တက်သွားတယ်ဒီညနေ weather focus ကိုစောင့်ကြည့်ပြီးတော့18ရက်နေ့နဲ့19ရက်နေ့တရရက်ကိုတောင်ထိပ်ကိုမဲလာတော့18ရက်နေ့ရဲ့လေတိုင်းနှုန်း19ရက်နေ့ရဲ့လေတိုင်းနှုန်းအဲ့နှစ်ခုပေါ်မူတည်ပြီးတော့ဒီညနေ4နာရီမှာ weather focus အတိအကျရမှာပါဒီအခုလောလောဆယ်ဒါတော့အဲ session တို့မှာစကောတောင်ထိပ်ရောက်တက်ဖို့ဒီညနေ weather focus ပေါ်မူတည်ပါရယ်
တောင်တက်သမားနှစ်ယောက်တော့တောင်ထိပ်အောင်နိုင်ရေးအဓိကစိန်ခေါ်မှုကဘာဖြစ်မလို့ထင်ပါတယ်ဗ
ျအဓိကဒီတောင်တက်သမားနှစ်ယောက်ကြုံတွေ့ရမယ့် challenge ကကြတော့၃ခုရှိမယ်ပေါ့ရှားဒီဦးရဲ့အပူချိန်ကြာစင်းတဲ့အေးတဲ့ရဲ့နောက်တစ်ခုကကြတော့ဒီ oxygen max နဲ့တက်ရမယ့်အနေထားရဲ့နောက်တစ်ခုကကြတော့89တောင်ထိပ်ရောက်တက်မယ့်အဖွဲအား၃ဘွဲ့လောက်ရှိတဲ့ခါကြတော့တောင်ထိပ်ကိုတက်တဲ့လမ်းမှာဘလို့မှကြော်တက်လို့ရတဲ့အနေထားမျိုးမရှိတော့ရှာတယ်ကျိုးတလိုင်းနဲ့ရှိမယ်အဲ့မှာအရှိရလူနေနေဆိုကိုကအနောက်ကနေစောင့်အောင်ပါအဲ့ခါကျတော့ဒီရာသီဥတုရဲ့ effect တွေရှိမယ်အရန်ချမ်းလာတယ်ရှိအဲ့တုံးကူကတော့ဒီကတက်တာပါပဲတောင်မက်တာပါညာကတော့သူတို့အနေနဲ့ကျမကြံ့ခံမိတာတက်နိုင်တယ်ခမတီတုံးကူကတော့ဒီကရင်ဆိုင်ရမယ်ခက်ခဲပါဒီမြန်မာ team အနေနဲ့၃ယောက်လုံးဒီတောင်ထိပ်ကိုနေအောင်နေမယ်ဒီရဲ့အောင်မြင်မှုအနေနဲ့ကတော့မကြခင်မှာပေါ့နော်ဒီ Erect Down ပေါ်မှာမြန်မာနိုင်ငံလမ်းလွှဲမှုအတွက်ဟိုထဲပေါ်လာတော့မှာဖြစ်ပါတယ်
ကျေးဇူးပါပဲနော်ကိုတို့လို့
ဟုတ်ကဲ့ဗျာ